ထိုင်းနိုင်ငံကလုံခြုံရေးတပ်ဖွဲ့ဝင်တူလူအများအပြားကိုတနက်နေ့ပြစ်ခတ်တပ်ဖြတ်မှုတွေကျူးလွန်ခဲ့ပြီးတဲ့နောက်မှာထိုင်းစစ်တပ်ဟာပြည်သူလူထုရဲ့ပြစ်တင်ဝေဖန်မှုတွေကိုခံခဲ့ရပါတယ်။ထိုင်းစစ်တပ်ရဲ့အခရီးလိုက်စားမှုနဲ့လုံခြုံရေးလက်ဟင်းခဲ့မှုအပေါ်မှာအဓိကထားပြစ်တင်ခဲ့ကြတာဖြစ်ပြီးတိုင်းပြည်ငြိမ်းချမ်းရေးနဲ့ငြိမ်ဝတ်ပြည်ပြားရေးဆိုတဲ့ထိုင်းနိုင်ငံရဲ့ထိုင်းစစ်တပ်ရဲ့ကြွေးကြော်သံဟာလည်းအဓိပ္ပာယ်ပဲဖြစ်စေခဲ့ပါတယ်။ဒီအခြေအနေဟာထိုင်းစစ်တပ်ပေါ်ဝေဖန်ပြောကြားနေသူအတိုက်ခံတွေအတွက်တော့နိုင်ငံရေးစီယုံလှုံ့ဆော်မှုမှာအကောင်းဘက်ကဦးတည်စေမှာဖြစ်တယ်လို့လေးလာသုံးသပ်သူတွေကပြောပါတယ်။ဒါပေမဲ့အခုပြစ်ခတ်တပ်ဖြတ်မှုဖြစ်ပြီးတဲ့နောက်ပိုင်းပြည်ပြောင်းလဲရေးတွေလုပ်မယ်လို့ပြောတဲ့ထိုင်းစစ်တပ်ကောင်းဆောင်အပီရတ်ကွန်ဆမ်ပွန်ရဲ့ပြောစကားကတော့ဒီထက်ပိုဘာမှဖြစ်လာမှာမဟုတ်ဘူးလို့လည်းဆိုကြပါတယ်။ပြစ်ခတ်မှုတွေမပြုလုပ်ခင်နိုင်ငံပိုင်းအလိုမှာပဲထိုင်းတပ်ချက်ကြီးဂျကရဘပန်ကသူ့ရဲ့အထက်အရာရှိနဲ့အထက်အရာရှိရဲ့ရောက်ခမတို့နဲ့အင်အားဝင်တဲ့လိမ်လည်မှုအကြောင်းကိုအွန်လိုင်းမှာတင်ခဲ့တာဖြစ်ပါတယ်။ထိုင်းကာကွယ်ဝင်ကြီးဌာနပြောခွင့်ရချုံချစ်တန်ထရာဗင်ဂျစ်ကတော့အခုပြစ်ခတ်မှုဟာထိုင်းစစ်တပ်အပေါ်တချို့ထိုင်းလူတို့ရဲ့ယုံကြည်မှုကျဆင်းစေမှာဖြစ်ပေမဲ့ထိုင်းစစ်တပ်တစ်ခုလုံးအပေါ်မှာတော့အပြစ်တင်မှာမဟုတ်ဘူးလို့လည်းပြောပါရယ်ခင်ဗျ။